ပထမဆုံး IID အဖွဲ့ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ Mr. Asagani Abanda ကိုမြန်မာနိုင်ငံကဗိုလ်ချုပ်တွေကို Pinocchio နဲ့ဘာကြောင့်နှိုင်းရှင်ရပါလဲလို့မေးတဲ့အခါမှာ
Because the generals in Rangoon, we all know in the international community, continue to lie in front of the international community.
ဒါကတော့ရှင်းရှင်းလေးဖြစ်ပါတယ်ဗိုလ်ချုပ်တွေဟာအပြည်ပြည်ဆိုင်ရာကိုမျက်နှာပြောင်တိုက်ပြီးဇက်တိုက်ပဲလိန်နေလို့ဖြစ်ပါတယ်လို့ပြောပြသွားပါတယ်။ဟုတ်ကဲ့ခင်ဗျာ IID အဖွဲ့ကမြန်မာပြည်အရေးအတွက်ဘာတွေများဆောင်ရွက်ပေးနိုင်မယ်လို့ထင်ပါသေးလို့မေးတဲ့အခါမှာ Mr. Asagani က
And it is closely working with Solidarity Movement for Burma, advocating a genuine...
IID အဖွဲ့ဟာအစိုးရမဟုတ်တဲ့လူမှုရေးအဖွဲ့တစ်ခုဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီရရှိရေးနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့အကြောင်းစစ်အစိုးရကြီးစိုးတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းစွာနဲ့ဥပဒေအရပြောင်းလဲမှုတွေဖြစ်လာရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်လို့ပြောပါတယ်။ဖိလစ်ပိုင်ပြည်သူတွေကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအသိပေးနေကြောင်းအာနာရှင်ဆိုတာဘယ်လိုလဲဆိုတာတော့ဖိလစ်ပိုင်ပြည်သူတွေအတွက်ကတော့မစိမ့်ပါကြောင်း IDD အဖွဲ့ဟာအာနာရှင်တွေဖြစ်တဲ့တမရမာကိုစ်ကိုအပြုတ်တိုက်တဲ့တိုက်ပွဲနဲ့ဖိလစ်ပိုင်နိုင်ငံကခြဆားတဲ့တမရမစ္စတာအစ်စထရာဒါတို့ကိုပြည်သူအားနဲ့တိုက်တဲ့ပွဲမှာရှေ့ဆုံးကပါဝင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်လို့ပြောသွားပါတယ်။ဟုတ်ကဲ့လောလောဆယ် IDD အဖွဲ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအောင်မြင်မြင်ဆောင်ရွက်နိုင်တာတချို့ကိုပြောပြပါအောင်လို့မေးတဲ့အခါမှာဖိလစ်ပိုင်နိုင်ငံလွတ်တော်အမတ်တွေကိုမြမအရေးကိုမိမောင်းထိုးပြနိုင်ခြင်းဖြစ်ပါတယ်လို့ပြောပါတယ
်။ To lobbying the local parliamentarians the senate some of our
ဖိလစ်ပိုင်လွတ်တော်တွင်ကအမတ်တချို့ကိုစီးယုံနိုင်ခဲ့ပါတယ်လို့ပြောပါတယ်။ဆက်လက်ပြီး IDD ဘွဲ့ကအပြည်ပြည်ဆိုင်ရာကမြမအရေးဆောင်ရွက်နေတဲ့အဖွဲ့တွေနဲ့ပူးပေါင်းပြီးဆောင်ရွက်နေတာကတော့
For the Philippines to once and for all have its own caucus just like what happened in Malaysia, Thailand and just recently in Jakarta. We are now
Malaysia, Thailand, မကြသေးခင်ကအင်ဒိုနီးရှားနိုင်ငံတွေမှာပေါ်ပေါက်လာတဲ့မြမအရေးဆောင်ရွက်မဲ့လွတ်တော်အမတ်များအဖွဲ့ဖိလစ်ပိုင်လွတ်တော်အတွင်းပေါ်ပေါက်နိုင်မှုဖြစ်ကြောင်းဒီဆောင်ရွက်ချက်ဟာလည်းအောင်မြင်ခဲ့ပါကြောင်းလာမဲ့ဧပြီလ1ရက်နေ့နဲ့2ရက်နေ့တွေမှာပထမဆုံးအကြိမ်ဖြစ်အစည်းအဝေးကိုဖိလစ်ပိုင်နိုင်ငံမှာကျင်းပနိုင်တော့မှာဖြစ်တယ်လို့ပြောပြသွားပါတယ်ခင်ဗျာ